ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့စကိုင်းတိုင်းတမူးခရိုင်တဲကခံပတ်မြို့ကိုစစ်တပ်ဘက်ကဒီလ22ရက်မနေ့2နာရီကျော်လောက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ခံပတ်မြို့အမှတ်တရက်ွက်ထဲကလူနေအိမ်တွေပေါ်ကြားရောက်ပောက်ကွဲပြီးနှစ်ဦးသေဆုံးက9ဦးထဲမှနေဒဏ်ရာရရှိခဲ့တယ်လို့စိုးရင်ရသူတွေလည်းရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်။
နာနာရီဝန်းကျင်စစ်မင်းရဲ့လောက်ကတဲတာခင်ဗျမြေစရင်ရုံးသားကအခင်းရက်ပေါ်မှာကြာလာစိုက်ပွဲမရှိဘူးကြာလောလောဆယ်တော့၂ရောက်ပြည်ရက်ကျမတို့အမတ်တက်ကတော့လောလောဆယ်၂ရောက်တန်ရာရတဲ့လူတွေရှိတယ်သူ့အခင်းအမေတွေတန်ရာရကြတာပါဟောအမတ်တက်က၂ရောက်ပြည်တယ်တန်ရာရတဲ့လူလည်းရှိတယ်တန်ရာကျမတို့ဒီကလောက်ဆိုရင်၃ရောက်၂ရောက်ကတော့တော်တော်ဆူဆူဝါးဝါးတဲ့ဘွားတော်တယောက်က6ရောက်ဆက်လိုက်ရတယ်လို့ကြားတာပဲဘိုးတော်ကြီးကတော့မျက်စိတစ်ဖက်တန်းနိုင်လောက်တယ်လို့ကြားတာပဲ
ဘုံတန်ကြောင့်နေအိမ်လေးလုံးအထိပျက်စီးသွားရပြီးနောက်ထပ်လေကြောင်းတိုက်ခိုက်လာမှကိုဒေသခံတွေစိုးရိမ်နေကြပါတယ်ခံပတ်မြို့အပြင်ခံပတ်နဲ့ကလေးမြို့ကြားကဖက်ရားရေရှင်စော်ပွားရေရှင်ကျေးရွာတွေကလည်းဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒါကစကိုင်းတိုင်းတွေကအခြေအနေတွေပါမန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာဆိုရင်လေကျေးရွာတွေဘက်ကဒီလ AB20 ရက်နဲ့21ရက်နေ့တွေမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးယာနဲ့ချီတဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့ပါတယ်ဒီလ AB20 ရက်နေ့ကတလုတ်ကျေးရွာကထွက်လာတဲ့စစ်ကြောင်းဟာအနီးအနားကကျေးရွာတွေကို၂ရက်ဆက်တိုက်စစ်ကြောင်းထိုးကနေအိမ်တွေကိုမိရှို့ပြီးအရသားတအုပ်ကိုလည်းတတ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံလူထုလှုပ်ရှားမှုကော်မတီတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
။ကျင်းရောင်ရောင်ဝင်လာပြီးတော့မြှို့တာပါခင်ဗျ။တောင်ရွာမြောက်ရွာဆိုတာရှိတယ်လေ။ကျင်းရောင်တောင်ရွာခေယူ60ကျော်မြှို့ဆန်းလာ။ကျင်းရောင်မြောက်ရွာကျတော့အင်းကြီး50ကျော်လောက်မြှို့ဆန်းလာ။27ရက်လေးလား7နာရီကျမှကျတော့ကျွန်တော်ရန်နဘိုရွာနေမှာနေနေလို့မြှို့ပြီးတော့မှကိုင်းရဘက်ကိုဆက်ပါသွားကြပါလားခင်ဗျ။ဟိုကျွန်တော်ကိုင်းရမှာတောင်မြောက်ရှိတာကိုကိုင်းရမြောက်ရောက်မြှို့ပါလားခင်ဗျ။အဲဒီကိုင်းရောက်ရမှာအင်ဂျီ150လောက်မြှို့ဆန်းနေပါလား။20ပြည့်နေ့အဲဒီကိုင်းရောက်ရမှာကိုင်းရောက်ရပေါ့မြေသမီးပေါ့လေ။စစ်ပေးဆောင်လည်းဒီရောလိုက်သွားတာပေါ့။ရောလိုက်သွားရင်လည်းအားလုံးပဲဒီကျွန်တော်စစ်ပေးဆောင်50လောက်ကိုထမ်းမိသွားတယ်ခင်ဗျ။ထမ်းပြီးတော့မှအဲဒီဒေါ်မျိုးစစ်တရားကိုပဲရှေ့ဖက်ခံပြီးတော့ကျန်တဲ့စီးပွားရေးဆောင်တွေကတော့ခေါင်းကိုခံပြီးတော့ခေါင်းကိုတနက်နဲ့တေးပြထားပါဘူး။ရဲဆဲတက်သွားပါလိမ့်မယ်
။အသက်ခံရသူအမျိုးသမီးရဲ့သားဖြစ်သူဟာကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တယ်ဆိုတဲ့စွပ်စွဲချက်နဲ့အမေဖြစ်သူကိုတတ်ဖြတ်သွားတာလို့လည်းဒေသခံတွေကပြောပါတယ်။အခုလိုကြေးရွာတွေမိရှို့ပြီးအရက်သားတွေတတ်ဖြတ်မခံရမီဒီလ AB လ18ရက်နေ့ကစစ်တပ်အားပေးထောက်ခံတဲ့ကြေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအကြအဆုံးတွေရှိတဲ့အတွက်အခုလိုနေအိမ်တွေကိုမီးရှို့တာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။မြင်းကြံမြို့နယ်ထဲမှာအခု AB လစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကျေးရွာ၉ရွာကနေအိမ်တစ်ထောင်ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအရက်သား၆ဦးအထိတပ်ဖြတ်ခံခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတစုံတရာမရှိသေးပါဘူးခင်ဗျာ။